NLD ဆိုရလက်ထက်မြန်မာနှစ်ဆန်းတည်းရနေ့ကတမရလွန်ငင်းချမ်းသာဝင်ပေးတဲ့အထက်နိုင်ငံရေးကျင်းသာအနေချင်းမဲ့ပါတဲ့အတွက်အံ့ဩစိတ်ပြည့်မိကြောင်းနယူးယောက်အခြေစိုက် HRW နိုင်ငံတကာလူခွင့်ရေးစောင့်ကြည့်အဖွဲ့ကြီးကပြောလိုက်ပါတယ်အပြည့်အစုံကိုမှတ်အင်ဂျင်နိုင်ကပြောပြပေးပါရှင
်ဧပြီလ18ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့တမရဦးဝင်းမြင့်ရဲ့ပြစ်ဒဏ်လွန်ငင်းချမ်းသာခွင့်အမိန့်မှာအချင်းသာအချင်းသူစုစုပေါင်း9535ဦးလူငင်းချမ်းသာခွင့်ပေးလိုက်ကြောင်းဖော်ပြထားပါတယ်။အဲ့ဒီထဲမှာနိုင်ငံရေးအကျဉ်းသားဗနဦးလွတ်မြောက်လာမလဲဆိုတာအတိအကျမသိရသေးပေမဲ့မြန်မာနိုင်ငံအခြေစိုက် AAPPB နိုင်ငံရေးအကျဉ်းသားကွန်ကြီးစောက်ရှောက်ရေးအဖွဲ့ရထားတဲ့လက်ရှိစည်းရင်းအရာ2ယောက်ပဲရှိသေးတယ်လို့ဆိုပါတယ်။ NLD အစိုးရလက်ထက်လွှတ်ပေးတဲ့နိုင်ငံရေးအကျဉ်းသားအရေးအတွက်ဟာအရင်ဦးသိန်းစိန်အရက်သားတပိုင်းအစိုးရလက်ထက်နဲ့နှိုင်းယှဉ်ရင်းအလွန်နှေးပါတဲ့အတွက်အံ့ဩတုန်လှုံမိကြောင်း HRW အာရှရေးရာတာဝန်ခံ Brad Adams Scott VOE ကိုပြောပါတယ
်။ Well, the amnesty process is now controlled by the NLD. The president in the NLD and Aung San Suu Kyi is the NLD and
အခုလို NLD အစိုးရကနိုင်ငံရေးအကျဉ်းသားအနေချင်းလောက်ကိုပဲလွှတ်ပေးတဲ့အတွက်ကျွန်တော်တို့တကယ်ပဲအံ့ဩရပါတယ်။မြန်မာနှစ်တကူကြိုးဆိုတဲ့အနေနဲ့သမရလူငယ်ချမ်းသာခွင့်ပေးတဲ့ထုံးစံအရာလွှတ်ပေးတဲ့နိုင်ငံရေးအကျဉ်းသားအရေးအတွက်ဟာအရင်စစ်အစိုးရလက်ထက်နဲ့နှိုင်းယှဉ်ရင်အရန်နေပါတယ
်။ဒါအပြင် NLD အစိုးရလက်အောက်တစ်နှစ်ထက်တစ်နှစ်လွတ်လာတဲ့နိုင်ငံရေးအကျဉ်းသားဆိုတာမျိုးမရှိဘဲထောင်ထဲထည့်ခံရတဲ့နိုင်ငံရေးအကျဉ်းသားအရေးအတွက်ပိုးပြီးများလာတဲ့အခြေအနေတွေ့နေရကြောင်း Brad Adams ကပြောပါတယ်
။ And that is shocking, surprising, and really a disgrace.
NLD ကောင်းဆောင်အများစုဟာနိုင်ငံရေးအကျဉ်းသားဟောင်းတွေဖြစ်ပါတယ်။အကျဉ်းထောင်တဲ့ဆိုတာပါလဲဆိုတာသူတို့ကောင်းကောင်းသိပါတယ်အခုတော့မြန်မာနိုင်ငံမှာအခြားလူအများအနေနဲ့လည်းဒီလိုအဖြစ်အပျက်မျိုးရင်ဆိုင်နေရပါတယ်ဒီလိုပြဿနာကိုဖန်တီးတဲ့အခြေအနေမှာ NLD ဟာတစိပ်ပိုင်းနေနဲ့ပါဝင်နေပါတယ်
ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကချက်ချင်းလှုပ်ပေးဖို့မြန်မာအစိုးရကိုဖိအားပေးတောင်းဆိုထားတဲ့ထောင်ဒဏ်9နှစ်6မှတ်ခံထားရတဲ့ရိုက်တာသတင်းတော်နှစ်ဦးကိစ္စဆိုရင်အများကမျှော်လင့်တယ်လို့သမရလွန်ငင်းချမ်းသာခွင့်နဲ့လွတ်မြောက်လာခြင်းမရှိသေးတဲ့အပေါ် Brad Adams ကအခုလိုသုံးသပ်ပါတယ
်ကျွန်တော်တို့နားလည်ထားတာကတော့သမရအနေနဲ့ရိုက်တာသတင်းတော်နှစ်ဦးကိုလွန်ငင်းချမ်းသာခွင့်နဲ့ပြန်လွှတ်ပေးဖို့လိုလားပေမဲ့ဒေါန်ဆန်းစုကြည်ကတားမြစ်ထားတယ်လို့ဆိုပါတယ်တကယ်လို့များဒီအချက်ကမှန်ကန်တယ်ဆိုရင်သူရထားတဲ့ Nobel ငြိမ်းချမ်းရေးဆုကိုဆုံးရှုံးရတဲ့အကြောင်းပြချက်ဖြစ်လာနိုင်မှုရှိသလိုလွတ်မြောက်ရေးနဲ့လူခွင့်ရေးအတွက်ဒေါင်ဆန်းစုကြည်ရဲ့ယက်တီချက်နဲ့ပတ်သက်လို့မြန်မာလူထုအနေနဲ့ပြန်လည်သုံးသပ်ဖို့ဖြစ်လာမှာပါ
ဒါပေမဲ့လည်းသမရဦးဝင်းမြင့်ရဲ့ကြီးညာချက်မှာနောက်ထပ်အကျဉ်းသားတွေကလွတ်တင်လွတ်ထိုက်သူတွေကိုစနစ်တကျစီစစ်နေပြီးလူငယ်ချမ်းသာခွင့်ဆက်ပြီးပေးဖို့ရှိနေကြောင်းဖော်ပြထားတဲ့အတွက်နိုင်ငံရေးအကျဉ်းသားတွေလွတ်လာလိမ့်မယ်လို့ယူဆကြောင်းဟောင်ကောင်အခြေစိုက်အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးကပြောပါရစေ။အဲ့
တော့ကတရားရုံးအခြေခံရဲ့ကိစ္စရဲ့ဒီမပြီးသေးရင်စီစစ်ဖို့အတွက်လိုအပ်နေသေးတဲ့ကိစ္စတွေကြီးနိုင်တယ်ဒါကျွန်တော်တို့ပြည်မှုဆိုင်ရာဥပဒေတွေမှာပြည်မှုပြည်မှုကြီးစသည်လို့ပြဌာန်းထားတာရှိတဲ့အတွက်နိုင်ငံတော်အစိုးရအနေနဲ့ဒါတွေကိုအများကြီးထည့်သွင်းစဉ်းစားတာဖြစ်အဲ့ဒါကြောင့်သိရှိရင်လည်းတောင်းကြည့်ဖို့လိုတာပေါ့နော်လွတ်သွင်းတဲ့လူတွေတော့ကြုတ်ပြီးမယ်လို့ကျွန်တော်တို့တော့ထင်ပြီးဆိုပါတယ်
APPB ရဲ့မက်ရှလာကုံအစည်းအဝေးခန်းစာအရမြန်မာနိုင်ငံမှာနိုင်ငံရေးလှုပ်ရှားမှုကြောင့်ဖမ်းဆီးထိန်းသိမ်းခံထားရသူနဲ့ထောင်ပြင်ပကနေတရားရင်ဆိုင်နေရသူစုစုပေါင်း364ဦးရှိနေပါတယ်။အဲ့ဒီထဲမှာနိုင်ငံရေးအကျဉ်းသားစုစုပေါင်း55ဦးကအကျဉ်းကျခံထားရပြီးနောက်တက်ကြွလှုပ်ရှားသူ64ဦးကတော့အကျဉ်းထောင်တွေတဲကနေတရားရင်ဆိုင်နေရပါတယ်။ကြံ225ဦးကတော့ထောင်ရဲ့ပြင်ပကနေတရားရင်ဆိုင်နေရတယ်လို့ဖော်ပြထားပါတယ်ရှင်။